အီရန်နိုင်ငံနဲ့အမေရိကန်အပါအဝင်ကမ္ဘာအင်အားကြီး6နိုင်ငံကြားအဆင့်မြင့်စီစဉ်ညီနိုင်မှုတွေမှာတိုးတက်မှုအချို့ရှိခဲ့တယ်လို့နှစ်ဖက်စလုံးကပြောဆိုပြီးနောက်တနေ့မှာပဲဒီဆွေးနွေးပွဲကိုဩစတြေးလျနိုင်ငံဗီယက်နမ်မြို့မှာပြန်စတင်နေပါတယ်။ဒါပေမဲ့လည်းအတိတ်ကွဲလက်ချက်တွေပေါ်သဘောတူညီချက်တော့မရကြသေးပါဘူး။တိုးတက်မှုတွေရှိခဲ့တယ်လို့လှုပ်ရှားရေးအများကြီးရှိနေတဲ့အကြောင်းနဲ့ခက်ခဲပေမဲ့လည်းနှစ်ဖက်စလုံးကဒီကိစ္စကိုရိုးရိုးသားသားနဲ့အပြင်းထန်ကြိုးစားနေပြီးအချိန်အကန့်အသတ်နဲ့လုပ်ကိုင်နေရတာကိုလူတိုင်းကနားလည်သဘောပေါက်အောင်လုပ်နေပါတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောသွားပါတယ်။ကွဲပြားမှုတွေရှိနေပေမဲ့လည်းသဘောတူညီမှုရဖို့အရင်ကတည်းကပိုပြီးနီးကပ်လာနေပါတယ်။ဒါပေမဲ့ဘာမှမကျင်းသေးသေးဘူးလို့အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျဗတ်ဇာရီဖ်ကပြောပါရယ်။နိုင်ငံတကာကချက်မှတ်ထားတဲ့တံခါးပိတ်ဆို့မှုတွေရုပ်သိမ်းပေးဖို့အတွက်အလဲအလဲအဖြစ်အီရန်နျူကလ িয়ার စီစဉ်ကိုလျှော့ချဖို့အီရန်နဲ့ကမ္ဘာအင်အားကြီး6နိုင်ငံတို့အကြားဆွေးနွေးမှုတွေကိုဇူလိုင်လ9ရက်အင်္ဂါနေ့မှာနောက်ဆုံးရက်သတ်မှတ်ထားပါရယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်ဟာနျူကလ িয়ার လက်နက်ထုတ်လုပ်ဖို့အထူးရွေးထားတယ်လို့အမေရိကန်နဲ့မဟာမိတ်တွေကနှစ်ပေါင်းအတော်ကြာအောင်တန်တရာရှိနေခဲ့တာပါ။အီရန်ဘက်ကတော့ဒါကိုငြင်းဆန်ပြီးဒီအစီအစဉ်ဟာငြိမ်းချမ်းရေးနဲ့ပြည်သူအကျိုးအတွက်ရွေးရတာဖြစ်တယ်လို့ပြောဆိုနေပါတယ်ရှင်။